ရေကောက်ပွဲလွန်ကာလဒီငင်အေဂျင့်မှုရရှိရေးအတွက်နိုင်ငံတော်သမ္မတလွတ်တော်နာကတမတော်ကာကွယ်ဦးစီးချုပ်နဲ့ NLD ပါတီဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးရေးဆောင်ရွက်နေချိန်မှာရှမ်းပြည်တောင်ပိုင်းမိုင်းနောင်မြို့မှာဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအစိုးရတပ်နဲ့ SSA 1ဟိုင်းအဖွဲ့ကတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုတာတွေရှိနေပါတယ်။ဒေသခံတချို့ကတော့ရှမ်းတပ်ကလာရောက်တိုက်တာမတွေ့ကြောင်းပြောဆိုတာတွေရှိနေပေမဲ့လက်ရှိဖြစ်ပေါ်ခဲ့တဲ့တိုက်ပွဲကြောင့်တော့မိုင်းနောင်မြို့ကန်တွေရာနဲ့ချီထွက်ပြေးနေကြရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ရွေးကောက်ပွဲလွန်တင်းရဲမှာရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရတပ်ဖက်ကရှမ်းတပ်ဖွဲ့ကလာရောက်တိုက်ခိုက်တာလို့သတင်းထုတ်ပြန်ခဲ့တယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဘက်ကလည်းသူတို့တိုက်ခိုက်တာမဟုတ်ကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။ဒီနေ့ထုတ်ပြန်တဲ့အစိုးရသတင်းစာတွေမှာမိုင်းနောင်တိုက်ပွဲဟာ SSA ဝဟိုင်းတပ်ဖွဲ့ကအင်အား120လောက်နဲ့ညအချိန်မှာမိုင်းနောင်နယ်မြေရဲစခန်းကိုဘုံးပစ်လောင်ချာနဲ့ပစ်ခတ်ခဲ့ကြောင်းစစ်ရဲနှင့်မင်းက်မှာမိုင်းနောင်အခြေစိုက်တပ်ဌာနချုပ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ထပ်မံတိုက်ခိုက်လာတဲ့နောက်အစိုးရဘက်ကရဟရင်တွေနဲ့တံပြန်တိုက်ခိုက်ခဲ့လို့ရှမ်းတပ်ဖွဲ့တွေစုခွာသွားခဲ့ကြောင်းဖော်ပြပါတယ်ဒီလိုတိုက်ခိုက်ရာမှာရှမ်းတပ်ဖွဲ့ကလူနေရပ်ကွက်တွေအတွင်းကလူထုကိုအကာအကွယ်ယူပြီးတိုက်ခိုက်တာဖြစ်ကြောင်းနဲ့ဒီဖြစ်စဉ်မှာတပ်မတော်ဘက်ကအရာရှိစစ်သည်တချို့နဲ့ရဲတပ်ဖွဲ့ဝင်တချို့ကြာဆုံးဒဏ်ရာရခဲ့ကြောင်းဖော်ပြပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကသူတို့ဘက်ကတိုက်ခိုက်တာမရှိကြောင်းပြောပါတယ်
။ကျွန်တော်တို့ကတစ်ချိန်တစ်ခါမှကျွန်တော်တို့တော့ပြီးတော့တိုက်တာမရှိပါဘူး။အဖြစ်မှန်ကတော့ကျွန်တော်တို့မိုင်းနောင်ကပြည်သူလူထုတွေအပြည့်ဆုံးပါနော်သူတို့ကလည်းကျွန်တော်တို့ဆွဆွဲရခဏခဏပဲလေနော်အဲ့ဒါကိုအကြောင်းပြချက်လုပ်ပြီးတော့ကျွန်တော်တို့ဝန်ထိုင်ဌာနချုပ်ကိုသူတို့ကဟိုတိုက်လာတယ်လေနော်ပုံကျဲတာစက်တနာနဲ့ပစ်တာအဲ့ဒီလိုမျိုးလုပ်ဆောင်တာလေဆိုလိုချင်တာကအဲ့ဒီအကြောင်းပြချက်တစ်ခုခုဟိုရှာပြီးတော့ကျွန်တော်တို့ကိုဖို့စ်နော်ကြည့်ကြလို့ဆောင်နေတဲ့ဒီစာမျိုးပဲဖြစ်နေတယ်
ရှမ်းတပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်ရဲနှင့်မင်းက်မှာအစိုးရဘက်ကတိုက်လေရင်နဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်သူတို့ဌာနချုပ်ဝါဟိုင်းရှိဖုန်ကြီးကျောင်းတစ်ကျောင်းထိမှန်ခဲ့ကြောင်းနဲ့ဝမ်စာရွာဖုန်ကြီးကျောင်းကိုလည်းထိမှန်ခဲ့ကြောင်းဖော်ပြပါတယ်။အစိုးရသတင်းစာတွေမှာတော့ SSA ဝါဟိုင်းတပ်ဖွဲ့ကဒီလာဆန်းကမိုင်းတောင်တပ်ဌာနချုပ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ခုနှစ်ကြိမ်လာရောက်ပြစ်ခတ်ခဲ့ကြောင်းလည်းဖော်ပြပါတယ်။SSA မြောက်ပိုင်းနဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့လလယ်လောက်ကလေးကပြန်လည်ဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲတွေစတင်ချိန်ကစပြီးနှစ်ဖက်ညီညာဖြည့်ရှင်းမှုကိုတောင်းဆိုခဲ့တယ်လို့ရှမ်းတပ်ဖွဲ့ဘက်ကပြောပါတယ်
။အဲ့ဒီအင်းကျင်းဖော်တော့စီကျွန်တော်တို့ကဟိုဆက်ပြီးတော့ဖြစ်ဖြစ်ကျွန်တော်တို့တင်တယ်လေ။ဟောအဲ့ဒီကျွန်တော်တို့မိုင်းနောင်သတ်ဆောင်ကိုဖြစ်တဲ့အကြောင်းဟောအဲ့ဒါဆော့စီကလေးကကျွန်တော်တို့အဲ့ဒီအင်းကျင်းဖော်တော့စီလည်းကျွန်တော်တို့တင်ပြထားပါအဲ့ဒီလို့ဆက်တဲ့ကျွန်တော်တို့ဘာမှမပတ်သက်ဘူးပေါ့နော်တို့ကငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့အဲ့ဒီနိုင်ငံရေးဆွေးနွေးဖို့ပဲဆွေးနွေးဖို့နော်ကျွန်တော်တို့လိုလားတယ်လေ
ဒေသခံတွေကိုမေးမြန်းကြည့်ရမှာတော့ရှမ်းတပ်ဖွဲ့ကမိုင်းနောင်ကိုလာရောက်တိုက်ခိုက်တာမတွေ့ကြောင်းပြောဆိုပေမဲ့တိတိကျကျအတည်ပြုဖို့တော့အခက်အခဲရှိနေပါတဲ့တိုက်ပွဲဖြစ်ပွားချိန်မိုင်းနောင်မြို့ကိုရောက်ရှိနေသူတဦးကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်မြို့ထက်မှနေအမြင်ကြတော့ဟိုကဘယ်ဟိုဘယ်ရန်သူမှလာလာလို့မတွေ့ဘူးခင်ဗျကျွန်တော်ကလည်းအချင်းချင်းမားပြတဲ့ပုံစံကမကြည့်ရကျွန်တော်ရက်သားတွေနေကြည့်တော့လူတိုင်းကတော့တို့တို့အချင်းချင်းတိုက်ပွဲပုံစံမျိုးပဲလို့အဲ့လိုပြောနေတယ်ကျွန်တော်လည်းမှမြင်တော့မတွေ့ဘူးခင်ဗျကျွန်တော်လည်းတရားမြင်နေဟိုမှာဟိုကလည်းရှိနေတာမတွေ့ပြည့်ဘူးခင်ဗ
ျနှစ်ဖက်ကြအကြအငင်းပွားတာတွေအပြန်အလှန်ဆွဆွဲတာတွေရှိပေမဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းတောင်ဒေသခံရာနဲ့ချီပြီးတိတ်ဆောက်ထွက်ပြေးနေရတယ်လို့လည်းပြောပါတယ
်လူတွေအားလုံးကိုမြို့ထဲကအင်ဆောင်တော့ပဲကြံပြီးတော့ရှောင်ကြကုန်တာခင်ဗျအခုတစိုးကဒီဘက်ကတော့လဲချဖက်နဲ့ဝမ်စင်းဖက်ထွက်တယ်ခင်ဗျထွက်လာတဲ့လူကတော့ကျွန်တော်ရှင်းတော့600 900လောက်တော့ရှိနေတယ်ခင်ဗ
ျလဲချမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကလဲချကိုလူ400လောက်ရောက်ရှိနေကြောင်းပြောပါတယ
်လဲချကိုပြေးလာတာတော့400ကျော်ပဲနောက်ပြီးတော့ဝမ်စင်းကိုပြေးလာတာတော့ဘယ်လောက်ရတော့မသိဘူးမိုင်းတောင်နဲ့ဝမ်စင်းက -20 ဝေးတယ်ဝမ်စင်းကနေပြီးတော့လဲချကို -40 လောက်ရှိမယ်အဲ့ဒီလားနေပြီးတော့6 -60 လောက်ရှိတဲ့ဖြီးကိုဆက်ပြေးလာတာအဲ့မှာရောက်400ကျော်သွားပြီတဲ့
ဒီကနေ့မှာတော့မိုင်းတောင်နဲ့ဝမ်ဟိုင်းဘက်မှာတိုက်ပွဲဖြစ်ပွားတာမရှိပါဘူးအစိုးရတက်တဲ့ SSA မြောက်ပိုင်းတက်အကြားမှာအော်တိုဘာလာလေလောက်ကစတင်ပြီးဂျိုးသားစုစုတိုက်ပွဲတွေဖြစ်ပွားနေရမှာဒီတိုက်ပွဲတွေကြောင့်ဒုက္ခသည်4000လောက်ဟာနေရွှတ်ခွာပြီးတိတ်ဆောင်နေရတယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးဆောင်ရွက်သူတွေကခန့်မှန်းထားပါတယ်